ရခိုင်မြောက်ပိုင်းပုံနှကျွန်းမြို့အနီးမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ဒီကနေ့ကြာသပတေးနေ့မနက်ပိုင်းကတိုက်ပွဲဖြစ်ခဲ့ပါတယ်။စစ်တပ်ဘက်ကလေကြောင်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုအတွင်းဒေသခံတချို့ထိခိုက်ဒဏ်ရာရထားပေမဲ့တွာလာရေးအခက်အခဲကြောင့်စေယုံပို့ဖို့အခက်ကြုံနေရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့ကိုဝင်းခန့်ကပြောပြမှာပါရှင်။
ရခိုင်မြောက်ပိုင်းပုံနာကျွန်းမြို့နယ်စင်းကြီးကျေးရွာနဲ့ပရိဒါကျေးရွာကြားရန်ကုန်စစ်တွေကားလမ်းမပေါ်မှာစစ်ကောင်စီရင်တန်းကိုရခိုင်လက်နက်ကိုင် AA အဖွဲ့ဘက်ကမိုင်းဆွဲတိုက်ခိုက်ခဲ့ပြီးနှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့လေကြောင်းကလည်းတိုက်ခိုက်ခဲ့တယ်လို့တိုက်ပွဲဖြစ်ပွားတဲ့နေရာနာကရွာသားတို့ကပြောပါတယ
်။ဟုတ်တပွဲဖြစ်တာကဟိုဟိုလောက်မှာ9နာရီခွဲ6နာရီလောက်မှာဖြစ်တယ်ပြီးတော့ဟိုလောက်မှာ9နာရီလောက်မှာ950ရေကွမ်းတောင်ရေပတ်လေးရေအဲ့ဒါ3နေရာကနေလမ်းပစ်တယ်ပြီးတော့နောက်ဟို9နာရီခွဲ7နာရီလောက်မှာလေရင်နဲ့လာပစ်တယ်
ညနေ4နာရီကျော်တဲ့အထိစစ်တပ်ကလေကြောင်းကပစ်ခတ်နေတယ်လို့အဝေးထိန်း drone ရင်တွေတုံးပြီးလဲတိုက်ခိုက်ခဲ့တာကြောင့် Aiden ကျေးရွာငှက်ကြီးကျွန်းကျေးရွာနဲ့ရွာတချို့မှာလက်နက်ကြီးကြပေါက်ကွဲခဲ့ပြီးဒေသခံ10ဦးထပ်မင်းဒဏ်ရာရထားပါတယ်။စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့လည်းအဆက်မပြတ်ပစ်ခတ်နေပြီးတွာလာရေးခက်ခဲကြောင်းစေယုံပို့တာကုတာနိုင်ခြင်းမရှိသေးတဲ့အခြေအနေကိုဒဏ်ရာရသူစီရင်ကောက်ယူနေတဲ့ပုံနာကျွန်းဒေသခံတို့ကပြောပါတယ
်။ဟုတ်ကဲ့ကိုဟိုအိုင်ဒင်ကျွေးရွာမှာတော့ဟိုလေရင်နဲ့ပစ်တာဟို2ယောက်ထိတယ်ကိုနောက်ပြီးငှက်ကြီးကျွန်းကျွေးရွာမှာတော့5ယောက်ထိတယ်ကိုသေဆုံးလာတော့အခုဒီမတရားသေးဘူးကိုသိရင်တော့မဟုတ်မရောက်နိုင်တဲ့လူတွေတော့ရှိသေးတယ်။တချို့တော့ရောက်ပြီးတချို့တော့မရောက်နိုင်သေးဘူးလမ်းကြောင်းအခက်ခဲကြောင်းနောက်ပြီးဟိုကရာလျှောက်မှာတယောက်ကိုနောက်ပြီးအထုပ်ပင်မှာဟိုကကိုဝင်ဆောင်ပင်မှာတယောက်ဟိုကတနေ့ကြီးဟိုကကြာအနာမှာကြာပြီးလမ်းပြီးပတိမင်းနေတာတယောက်တော့ရှိသေးကိုအခုဒီဟိုကဒရုန်းတို့လေရင်တို့နဲ့ပစ်ကောင်းတို့ကို
ပုံနာကျုံမြို့နယ်ထဲမှာတိုက်ပွဲကြောင့်မနေ့ပိုင်းကလေးကဈေးတွေစာတင်ကြောင်းတွေပိတ်ထားကြသလိုတစ်မျိုးလုံးလဲတိတ်ဆိတ်နေပါတယ်။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA ချာနေတိုင်းနေပါတိုက်ပွဲရှိနေသလိုစစ်ကောင်စီဘက်ကအထူးကအကြဆုံးများရင်အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေရှိတယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်တုခါကပြောပါတယ
်။ဟုတ်ပြောမယ်ဆိုလို့ရှိရင်တော့မြန်မာစစ်တပ်ဟာသူတို့ဒီလက်နက်ကိုင်ချင်းချင်းဒီကြီးတဲ့ချင်းချင်းတိုက်တဲ့အနေအထားမှာဟိုသူတို့ဘက်ကအထူးခိုက်အကြဆုံးတွေများနေတဲ့အတွက်ကြောင့်မို့လို့တော့မြန်မာစစ်တပ်ကပြည်သူတွေကိုဒီတူလန်ရေးကိုမကူညီရအောင်ပြည်သူတွေစိတ်ဓာတ်ကျလာအောင်အဲ့လိုကြီးရချက်တင်နဲ့နေပြီးတော့မှသူတို့ကပြည်သူတွေကိုပြစ်မှတ်ထားပြီးတော့မှတော့တိုက်ပွဲနဲ့ဘာမှမဆိုင်တဲ့တခြားဒီအရသာအပြစ်မဲ့ပြည်သူတွေနေတဲ့နေရာတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာတွေ
စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းရခိုင်မှာတကြောပြန်တိုက်ပွဲတွေဖြစ်နေတာမှစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံတော်တော်များများတေဆုံးတန်ရာရတာတွေရှိသလိုဒေသခံတရားကျော်လောက်ဖမ်းဆီးတရားစွဲဆိုခံထားရတယ်လို့လည်းအေအေဘက်ကပြောဆိုထားပါတယ်မြန်မာစစ်တပ်ဘက်ကတော့လက်နက်ကြီးတွေနဲ့လူနေကျေးရွာတွေကိုပစ်ခတ်နေတယ်ဆိုတဲ့စွပ်စွဲချက်ကိုငြင်းပယ်လေးရှိပါတယ်ပြီးခဲ့တဲ့လပိုင်းတွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကြားခဲ့တဲ့ကြီးတွေဟာရခိုင်လက်နက်ကိုင်အဖွဲ့အေအေနဲ့အာစာအစွန်းရောက်အဖွဲ့တွေပစ်ခတ်ခဲ့တဲ့ကြီးတွေဆိုပြီးမြန်မာစစ်တပ်ဘက်ကတုံ့ပြန်ခဲ့ပါတယ်